ယူသားပြီးဆုံးဖြတ်ချက်ပြတ်သားတဲ့ဒေါန်ဆန်းစုကြည်မှာလုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေပါတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲဖို့ရေးကော်မတီရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းဆူရာကီယက်ဆတိရထိုင်းကပြောကြားလိုက်ပါတယ်။တမတော်ရေးရာတွေမှာဒေါန်ဆန်းစုကြည်အနေနဲ့ထိန်းချုပ်ခွင့်မရှိသလိုဒေသရင်းဖြစ်ပွားတဲ့ပဋိပက္ခတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတဲ့အတွက်ဘာအမိန့်မှပေးလို့မရဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းဖို့အတွက်ဒေါန်ဆန်းစုကြည်ဟာအစိုးရအရာရှိတွေတမတော်ရဲတပ်ဖွဲ့လူမျိုးစုအုပ်စုတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ခြင်းနေတယ်လို့လည်းပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖြစ်ရဇလန်းတွေအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာအစိုးရတို့ကြားကွာဟမှုဟာတိတ်ကိုကြီးမားနေတာမို့သူတို့အဖွဲ့ကဒီကွာဟမှုတွေကျင်းပြောင်းတော့အောင်လုပ်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒါပြင်ရခိုင်ပြည်နယ်တွေကထိခိုက်တဲ့နေရာတွေမှာမီဒီယာတွေတောရောက်ခွင့်ဟာတိတ်ကိုအရေးပါတာမို့ဒါဒီလိုတော့ရခွင့်ရအောင်အကြံပေးနေတယ်လို့လဲမစ္စတာဆတိရတိုင်းကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအေဂျင်စီတွေအနေနဲ့ကို့အစီအစဉ်နဲ့ကိုမလုပ်ဖဲနဲ့နီးကပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ကြောင်းလည်းပြောကြားခဲ့တာပါ။